ူယူနိုင်ဒီမှန်တန်းဝေးပိုင်လိုက်တရားစကားထုတ်ယူရင်းနဲ့အခြားစီးပွားရေးလုပ်ငန်းတွေမှာတရုတ်အရင်းအမြစ်ကအများဆုံးဖြစ်နေပါတယ်။တရုတ်မြန်မာစီးပွားရေးဈေးညံနဲ့ရန်ဝင်းလမ်းကြောင်းစီမံကိန်းတွေကိုအကောင့်တွေပေါ်တဲ့အခါတရုတ်ရဲ့ယင်းမီမှုဟာပုံမများပါးလာဖို့ရှိပါတယ်။တရုတ်အရင်းအမြစ်များတွေယူနန်မြန်မာနယ်စပ်ဒေသပြည်ရင်းရေးဟာလည်းတရုတ်အတွက်အရေးကြီးနေပြီဖြစ်ပါလေ။ဒါကြောင့်လည်းအပြစ်အခရပ်ရေးလက်မှတ်မထိုးရသေးတဲ့နယ်စပ်အခြေစိုက်တိုင်းနာတပ်ဖွဲ့ခုနှစ်ဖွဲ့နေပြည်တော်မှာကျင်းပတဲ့ရင်းချိုင်းညီလာက27ရာစုပင်လုံကိုတက်နိုင်အောင်တရုတ်ကကြားဝင်ဆောင်ရွက်ပေးပါလေ။သွားလာရေးနဲ့လုံခြုံရေးကိုတရုတ်ကတာဝန်ယူတဲ့အတွက်မြောက်ပိုင်းမဟာမိတ်အဖွဲ့ဟာခုမင်းကနေပြည်တော်ကိုအထူးလေရင်နဲ့တွားပါလေ။ဝမိုင်းလာကိုကမြောက်ပိုင်းရှာကချင်းတာအင်းနဲ့ရခိုင်တပ်ပေါ်ဝင်တဲ့မဟာမိတ်အဖွဲ့ကြီးဇူလိုင်နီလာကန်တက်နိုင်တာဟာတရုတ်ရဲ့တင်ရှားတဲ့ဆောင်ရွက်ချက်တစ်ခုဖြစ်ပါလေ။ဗမာအစိုးရနဲ့ရောနေသက်အခြေစိုက်တိုင်းရင်းသားလွတ်မြောက်ကိုင်နဲ့ရောဆက်ဆံရေးအဆင်ပြေဖို့တရုတ်ကအဓိကဦးစားပေးနေပုံရပါတယ
်။တမန်ဦးသိန်းစိန်လက်ထက်ကငင်းညာရေးဆွေးနွေးပွဲတွေမှာလေးလာသူအဆင့်လောက်မှပါဝင်ခဲ့တဲ့တရုတ်ဟာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့တွေဆွေးနွေးပွဲတက်နိုင်အောင်ကူညီထောက်ပံ့သူဖြစ်လာပါတယ်။ငြိမ်းချမ်းရေးဖြစ်စဉ်မှာတရုတ်ပါဝင်မှုတဖြည်းဖြည်းကျေတန့်လာတာနဲ့အတူဩဇာအရှိန်ဝါလည်းတက်လာတယ်လို့ခန့်မှန်းကြပါတယ်။ဝကူကန့်မိုင်းလာစတဲ့တပ်ဖွဲ့တွေကိုရောအစိုးရတပ်ကိုရောလက်နက်ပစ္စည်းထောက်ပံ့နေတာတရုတ်ဖြစ်ပါတယ်။ငြိမ်းချမ်းရေးဖြစ်စဉ်မှာမြန်မာတရုတ်နဲ့တိုင်းသာလက်နက်ကင်တပ်ဖွဲ့စတဲ့အကျိုးစီးပွား၃ခုပါဝင်နေလို့အပြင်လူကိုတရုတ်ကလက်မခံပါဘူး2013ရောက်မှကုလသမဂ္ဂကိုလေးလာသူအဖြစ်လက်ခံပါတယ်ကချင်ပဋိပက္ခနဲ့ပတ်သက်ပြီးတရုတ်သဘောထားဟာရှုပ်ထွေးလွန်းတယ်လို့ဝေဖန်ကြပါတယ
်ကချင်အရေးမှာနိုင်ငံခြားအဖွဲ့အစည်းတွေပါဝင်ပတ်သက်လာမှာကိုတရုတ်ကအလွန်စိုးရိမ်နေပုံရပါတယ်ဒီဘေးဒုက္ခတွေကိုကူညီဆောင်ရွက်တဲ့ကုလသမဂ္ဂနဲ့အစည်းအဝေးဆိုင်ရာအဖွဲ့တွေမြန်မာယူနန်နေသအထိလာခွင့်မပြုဘူးမြန်မာအာဏာပိုင်နဲ့တိုင်းမတ်တပ်ဖွဲ့တွေကိုတရုတ်ကတိုက်တွန်းထားကြောင်းလွန်ခဲ့တဲ့ဩဂုတ်လဆို45 rights အဖွဲ့ရဲ့စာရမ်းမှာဖော်ပြပါတယ်။စစ်ဘေးဒုက္ခတွေကချင်းအရပ်သားတပေါင်းကျော်ကိုလူသားချင်းစာနာထောက်ထားတဲ့အကူအညီမပေးနိုင်အောင်ဟန်တားသူတွေဟာဗမာအစိုးရတပ်ဗမာအစိုးရနဲ့တရုတ်အာဏာပိုင်ကြီးဖြစ်တယ်လို့ဆိုပါတယ်။အစိုးရထိန်းချုပ်တဲ့ဒေသကဒုက္ခတွေစခန်းကိုတွားရောက်ကူညီဖို့ဧည့်သည်အဖွဲ့တွေကတနည်းအတွင်းအကျဉ်း900ကျော်လျှောက်ထားပြီးမြန်မာရခိုင်နှုန်းတာကုပြူပါတယ်တဲ့
ကေဇယ်ရေးလုပ်ငန်းကိုတရုတ်နယ်စပ်မှာအသိအမှတ်မပြုတ်တဲ့အတွက် KIA ထိန်းချုပ်တဲ့ဒေသကိုတရုတ်ဘက်ကတဆင့်သွားရင်အချိန်မရွေးအဖမ်းခံနိုင်ရတယ်လို့ဆိုပါတယ်ကချင်လောက်ကတည်းနဲ့ပတ်သက်လာရင်မြန်မာနဲ့တရုတ်သဘောထားချင်းတူတယ်လို့ကချင်ကေဇယ်ရေးအဖွဲ့ကယူဆပါတယ် KIA ကချင်လူမျိုးရေးအဖွဲ့ရဲ့ဌာနချုပ်ဟာတရုတ်မြန်မာနယ်စပ်ပေါ်ကလိုင်စာမျိုးမှာအခြေစိုက်ပါတယ်လိုင်စာမျိုးတော်ဟာတရုတ်ပြည်ဖြစ်ပြီးယူနန်မှာကချင်ကိုဂျင်းဖော်လို့ခေါ်ပါတယ်ဒါကြောင့်တရုတ်အစိုးရကန်တွယ်ရခက်ခဲတဲ့ပြဿနာတွေထဲမှာကချင်ကိစ္စဟာရှေ့တန်းကပါဝင်နေပါတယ်တရားစာတထုတ်ယူမှုကြောင့်ချမ်းသာလာတဲ့ယူနန်သားတွေဟာကချင်ပြည်နယ်တစ်ခုလုံးဗမာအစိုးရတပ်လက်အောက်ရောက်သွားမှာကိုမလိုလားကြောင်းသိရပါတယ်
ဒါပေမဲ့တချင်းချင်းရဲ့မတီးမငိမ့်ဖြစ်နေရင်တရုတ်အစိုးရစီးပွားရေးဈေးကြောင်စီမံကိန်းကိုအကောင့်ကျဖို့ရမှာအခက်အခဲအများကြီးဖြစ်နေပါလေ။မြန်မာအစိုးရရောကချင်းကောင်းဆောင်ပိုင်းကိုရောအစဉ်ပြေအောင်ဆက်ဆံပြီးမိမိအကျိုးစီးပွားပြည့်တင်ဖို့တရုတ်အစိုးရရည်ရွယ်နေကုန်ရပါတယ်။ဒါကြောင့်တရုတ်ဖို့ကတော့တကြီးလုံးအပြစ်ခတ်ရဆဲရေးမလိုပါဘူး။အရင်လိုနှုတ်မဖက်အပြစ်ခတ်ရဆဲနိုင်ရင်လုံလောက်ပြီးလို့ယူဆဖို့ရပါတယ်။မြောက်ပိုင်းမဟာမိတ်ဟာတရုတ်အာမခံရင်းနဲ့အပြစ်ကရပ်ပေးနိုင်လားဆိုတာစောင့်ကြည့်ရပါလိမ့်မယ်။ရဝင်းလမ်းကြောင်းနဲ့နိုင်ငံစီးပွားရေးဈေးညာအတွက်အခြေခံအဆောက်အုံတည်ဆောက်ဖို့မြန်မာပြည်မြောက်ပိုင်းမှာပြည်ရင်းအေးချမ်းဖို့လိုပါပဲ။ဒါကြောင့်လည်းငင်းကြိုင်းရေးဆွေးနွေးပွဲတွေမှာကျင်းပနိုင်အောင်တရုတ်ကထောက်ခံအားပေးနေတာဖြစ်ပါလေ။ဒီတော့အတွင်းလုံးဆရာရှိတာကိုဆက်လုပ်ဖို့ဒါတရုတ်ကအာရုံစိုက်နေပုံရပါလေ။လူကျေမန္တလေးအမြန်ရထားလမ်းဖတ်ဖို့အတွက်လေးပါးကြီးလုပ်ဖို့မြန်မာတရုတ်အစိုးရအောက်တိုဘာလကသဘောတူလိုက်တာကိုကြည့်ရင်တရုတ်ဟာတစ်ခုပြီးတစ်ခုမလုပ်ခဲ့အားလုံးကိုတပြိုင်တည်းလုပ်ဖို့ကြိုးပမ်းနေတာသိရှားပါတယ်